မြန်မာနိုင်ငံဆိုင်ရာထိုင်းအစိုးရအထူးကိုယ်စားလှယ်အဖြစ်ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနအကြံပေးတစ်ဦးဖြစ်တဲ့ပရွန်ပီမိုကန်ချနာလက်ကိုခန့်အပ်လိုက်ပါတယ်။အိမ်နီးချင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးကြေကြေပြန့်ပြန့်သိရှိထားသူအဖြစ်တာဝန်ပေးခန့်အပ်ခဲ့တာဖြစ်ကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံရဲ့ဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမုတ်ဝီနိုင်ကိုကိုးကားပြီးထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှအင်္ဂါနေ့ကဖော်ပြခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ပထဝီဝင်နိုင်ငံရေးစီးပွားရေးလူမှုရေးနဲ့အမျိုးသားလုံခြုံရေးမှာမဟာဗျူဟာကျကျအရေးပါတဲ့မြန်မာနိုင်ငံကအခြေအနေတွေကိုအထူးကိုယ်စားလှယ်ကအနီးကစောင့်ကြည့်တာဝန်ယူမှာဖြစ်ပြီးထိုင်းနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒနဲ့အညီကိုင်းတွယ်ဆောင်ရွက်မှာဖြစ်ကြောင်းလည်းပြောပါတယ်။အထူးကိုယ်စားလှယ်ရဲ့တာဝန်တွေထဲမှာအစိုးရဌာနတွေပုဂ္ဂလိကကဏ္ဍတွေနဲ့လည်းဆက်သွယ်ညှိနှိုင်းဆောင်ရွက်ဖို့ပါဝင်တယ်လို့နိုင်ငံတကာနဲ့တွဲဆုံမှုကိုလည်းတာဝန်ယူရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကြအတဲတွေရဲ့နောက်ဆက်တွဲလက်နက်ကင်ပြိပကတွေဆက်လက်ဖြစ်ပေါ်နေချိန်မှာပဲထိုင်းအစိုးရကအထူးကိုယ်စားလှယ်တူခန့်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းကလည်းနှစ်နိုင်ငံနယ်စပ်ကအဓိကဆက်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့ချစ်ကြည်ရေးတရားရဲ့မြန်မာဘက်ချမ်းမှာပေါက်ကွဲမှုဖြစ်ပွားခဲ့ရာတိုက်ခိုက်ပျက်စီးမှုတချို့ရှိခဲ့ပါတယ်။